2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်55ဦးကော်မတီကတင်သွင်းတဲ့အစီရင်ခံစာထောက်ခံပွဲနဲ့ကန့်ကွက်ဆန္ဒပြပွဲတွေကိုဗုဒ္ဓဟူးနေ့ကရန်ကုန်မြို့မြို့တော်ခမ်းမရှိမှအပြိုင်ဆိုင်ပြုလုပ်ခဲ့ပါတယ်။ဒီဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုနှစ်ဖက်စလုံးကရာနေချီရဲသူတွေတက်ရောက်ပါဝင်ခဲ့ပါတယ်။ဒီအကြောင်း Writer's Dream ကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်ရှင်။
နိုင်ငံရေးပါတီအသီးသီးနဲ့တမတော်သားကိုယ်စားလှယ်အစုအဖွဲ့ကပြည်ထောင်စုလွတ်တော်ကိုယ်စားလှယ်55ဦးပါဝင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေ2008ခုနှစ်ပြင်ဆင်ရေးပူးပေါင်းကော်မတီကဖွဲ့စည်းပုံပြင်ဆင်ရေးအတွက်တင်ပြချက်ပေါင်း3965ချက်ကိုတနင်္လာနေ့ကပြည်ထောင်စုလွတ်တော်မှာတင်သွင်းခဲ့တာပါ။ဒါဟာတမတော်သားကိုယ်စားလှယ်တွေကကန့်ကွက်မှုတွေလှုပ်ဆောင်နေတဲ့ကြားကပဲတောင်ဆန်းစုကြည်ဦးဆောင်တဲ့လက်ရှိအာဏာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်ပြီး2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးဆွဲဖို့ကြိုးစားနေတာဖြစ်ပါတယ်။ဗုဒ္ဓနေ့မှာပြုလုပ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးထောက်ခံတဲ့ဆန္ဒဖော်ထုတ်ပွဲတွေကိုတော့ NLD ပါတီဝင်မဟုတ်တဲ့တက်ကြွလှုပ်ရှားသူတွေကဥဆောင်ကျင်းပကြတာဖြစ်ပါတယ်။ထောက်ခံတဲ့ဆန္ဒဖော်ထုတ်ပွဲမှာပါဝင်သူတွေကတော့2008ဖွဲ့စည်းပုံပြင်ဆင်ရေး2008ဖွဲ့စည်းပုံကိုကန့်ကွက်ကြောင်းစာတမ်းတွေရေးထားတဲ့တိကျအနေအောင်တွေနှစ်ဖူးစီစာတမ်းအနေနဲ့ခေါင်းစည်းတွေပတ်ထားကြပါတယ်။ NLD ပါတီကဥဆောင်ပြုလုပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံကြောင်းဆန္ဒဖော်ထုတ်ပွဲမှာပါဝင်သူကိုပြည်ဖြိုးစော်ကသူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ်
။တက်တော်ရဲမှာတက်မတော်သား25ရဲ့ခံလို့ပါဝင်နေရကျွန်တော်ဆက်ပြောခြင်းတယ်။ဘာလို့လဲဆိုတော့တက်မတော်ဆိုတာကတိုင်းပြည်နဲ့နော်တို့နိုင်ငံတော်ကိုကာကွယ်ဖို့အတွက်ပဲဖြစ်ကြမယ်။ဒါကြတော့နောက်တဲ့တစ်ချက်ကပြည်ထရေးရာပြည်ထရေးရာနော်သူတက်မတော်ရဲ့ဘယ်လိုပြောမလဲကာကွယ်ရေးဦးတည်ချက်ရဲ့အောက်မှာရှိနေတယ်။ဒါကိုကျွန်တော်တို့ကမလို့ရှင်ဘူး။ဘာကြောင့်လဲဆိုတော့ပြည်ထရေးရာအစိုးရရဲ့လက်အောက်မှာရှိလို့ရှိနေတယ်။ဗဓာမတရားဥပဒေစိုးမိုးမှုအတွက်ဖြစ်နိုင်မယ်။နောက်တဲ့တစ်ချက်ကတော့ကျွန်တော်တို့ဒီစနေကိုင်တပ်ဖွဲ့အဖွဲ့ကြီးတွေအားလုံးရဲ့ခေါင်းဆောင်ပြီးတမရကွယ်ဦးစုတို့ဖြစ်ရမိတယ်ဒါမှားတယ်ဒါကြောလက်နက်ကင်တပ်ဖွဲ့အားလုံးရဲ့ခေါင်းဆောင်ကြီးတမရပဲဖြစ်ကြမယ်ဘာကြောင့်လဲဆိုတော့တမရကျွန်တော်နိုင်ငံမှာအကြီးဆုံးဖြစ်နေလို့ပါပဲ
အလားတူပဲဖွဲ့စည်းပုံပြင်ဆင်ရေးကိုထောက်ခံတဲ့ကိုကျော်ခိုင်ဝင်းကလည်းဘာကြောင့်ဖွဲ့စည်းပုံပြင်ဆင်တဲ့နဲ့ဆိုတော့သူ့ရဲ့အမြင်သဘောထားကိုအခုလိုပြောပါတယ
်ဟုတ်လား59ဆဆိုလည်းပဲတော့ဒေါ်အောင်ဆန်းစုကြည်ကိုတမကြလုတ်ခွင့်မရအောင်တိတန့်သူတို့ရည်ရွယ်ချက်ရှိရှိနဲ့ဒါထက်သွင်းထားတဲ့59ဆလို့လည်းကျွန်တော်တို့ကဖြစ်နေတယ်အဲ့တော့ဒေါ်အောင်ဆန်းစုကြည်ကိုအဲ့ဒီလိုမျိုးတိတန့်ကြီးတားထားတယ်
ဖွဲ့စည်းပုံပါနိုင်ငံတော်တမရရဲ့အရေးချင်းကိုတတ်မှတ်တဲ့ပုံမှန်59စာလုံးကိုပြင်ဆင်ရေးဆွဲမှာကိုကန့်ကွက်ကြသူတွေကလည်းစင်မြိုင်ဆန္ဒဖော်ထုတ်ခဲ့ကြပါတယ်။နှစ်ဖက်စလုံးကရန်ကုန်မြို့လေကောင်မြို့တော်ခမရှိမှာလာရောက်စုဝေးပြီးဆန္ဒဖော်ထုတ်ကြတာပါ။ဖွဲ့စည်းပုံပြင်ဆင်ရေးကိုကန့်ကွက်တဲ့ဆန္ဒဖော်ထုတ်ပွဲမှာပါဝင်သူအမျိုးသားရေးဝါဒီမဟာကြီးဆိုသူကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။အခုအချက်ပေါင်း3000ကျော် 3900 ကျော်ကိုဟုတ်လားရပောင်းအနေငယ်နဲ့ဆွေးနွေးဖို့ဆိုတာလည်းမဖြစ်နိုင်ပါဘူးအခြေခံဥပဒေကိုရေးဆွဲခဲ့တာလည်း၈နှစ်ကြာခဲ့ပါတယ်အဲ့ဒီ၈နှစ်ကြာတာကိုရက်အပိုင်းခြားလေးတစ်ခုနဲ့ပြင်ဆင်ဖို့ဆိုတာလည်းသိမသင့်တော်ဘူးလို့ယူဆပါတယ
်အမျိုးသားရေးဝါဒီနောက်တူဖြစ်သူဒေါ်ရွှေရမင်းဆိုသူအမျိုးသမီးကတော့ဖွဲ့စည်းပုံမှာပါတဲ့ပုံမှန်59စာလုံးကိုပြင်လိုက်မှာကိုမလိုလားကြောင်းအခုလိုပြောပါတယ
်ဒီလိုနိုင်ငံမှာ59စာလုံးပြင်ပြီးတော့ဘာသာကြားတွေကလွတ်တော်ထဲကိုရောက်သွားမယ်လွတ်တော်ထဲမှာဒီ59စာလုံးကိုပြင်လိုက်ပြီဆိုလို့ရှိရင်ဒီလွတ်တော်ရောက်လို့ရှိရင်ဘာသာကြားနေပြီးတော့ရွေးချယ်တင်မြှောက်ခွင့်တွေဖြစ်သွားမယ်တမနာနေရာမှာယူသွားမယ်ဆိုရှင်အန်တီတို့နိုင်ငံကဘလို့လို့တနက်တစ်ချက်မဖောက်ဘဲနဲ့အမျိုးဘာသာသာသနာကျရှုံးသွားမယ်လို့အန်တီအနေနဲ့ယူထားလို့ရှိရင်
အနေဒီပါတီက2016ခုနှစ်ရွေးကောက်ပွဲမှာအနိုင်ရပြီးဆယ်စုနှစ်ပေါင်းများစွာတိုင်းပြည်ကိုအုပ်ချုပ်လာခဲ့တဲ့တမတော်လက်ထက်ကနေအာဏာကိုလွှဲပြောင်းရယူလိုက်နိုင်ပေမဲ့လက်ရှိမှာတမတော်နဲ့အာဏာကိုခွဲဝေအုပ်ချုပ်နေရဆဲဖြစ်ပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအခန်း7ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းအခန်းပါပုံမှန်436ကာကြီးမှာအရေးကြီးတဲ့ပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့8500ခိုင်နှုန်းကျော်ရဲ့သဘောတူညီချက်ရယူဖို့နဲ့အဲ့ဒီနောက်ပြည်လုံးကျွတ်ဆန္ဒခံယူပွဲကျင်းပပြီးမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့ထက်ဝက်ကျော်ဆန္ဒမဲနဲ့တင်ဆင်ရမယ်လို့ဖော်ပြထားတာကြောင့်ဒီအချက်ဟာအရေးကြီးဆုံးအချက်ဖြစ်မယ်လို့လွတ်တော်အမတ်တချို့ကတုံ့တက်ပြောဆိုကြပါတယ်။ဒါပေမဲ့တမတော်သားကိုယ်စားလှယ်တွေရဲ့ထောက်ခံမှုမရရင်တော့ဖွဲ့စည်းပုံပြင်ဆင်ရေးဆွဲမယ်ကိစ္စဟာအခက်အခဲရှိနေပါလေခင်ဗျာ။